မြန်မာစစ်တပ်ကရွှေဘုံမြို့နယ်တွင်ကကြားရွာ၊ကြောင်းမြင့်ရွာနဲ့တင့်တယ်ရွာတို့ကိုဖေဖော်ဝါရီလ17ရက်နေ့ကစပြီး3ရက်အတွင်းနယ်မြေရှင်းလင်းရေးလုပ်ပြီးမိရှုနေတာကြောင့်အင်ဂျီထောက်လျှောက်ရကြောင်းမိလောင်သွားပြီးဒေသခံတွေကလည်းတောတွေကိုထွက်ပြေးနေကြရတယ်လို့ဒေသခံတကူကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆွမုံကတင်ပြပေးပါပါခင်ဗျာ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကနေစပြီးအင်အား100ကျော်နဲ့စစ်ကြောင်းထိုးလာတဲ့မြန်မာစစ်ကောင်စီတပ်ဟာအင်ဂျီ1000ကျော်ရှိတဲ့ကြားရွာကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဝင်ရောက်ပစ်ခတ်ပြီးတဲ့နောက်ပိုင်းမှာကြေးရွာတွေကနေအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်1000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဖေဖော်ဝါရီလ12ရက်နေ့မှာလဲကြောင်းမြင့်ရွာနဲ့တင့်တယ်ရွာကိုဆက်တက်သွားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်ပါတယ်။အဲဒီနောက်မှာအဲဒီရွာနှစ်ရွာကအင်ဂျီ600ကျော်လောက်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်
။12ရက်နေ့ဝင်တာလေ9နာရီဆောက်ဝင်တာလေအဲ့ဒါကျွန်တော်ကြားရတယ်ထွက်ပြီးတော့အဲ့ရနေစပြီးတော့သူတို့လက်လက်ကြီးတွေပြစ်ပြီးအကုန်လုံးတောင်းဝင်တဲ့အဲ့ဒါကမိအကုန်လုံးတန်းရှိုးရပါပဲ။ကျောင်းမြစ်ကရင်စရှိုးလိုက်တာပေါ့။ကျောင်းမြစ်ကနေစရှိုးတာကျောင်းမြစ်ကိုအင်ဂျီတရားကျော်ပါသွားပြီးသူတို့အဲ့ရနေစထွက်ပြီးတော့တခါတင့်တယ်တင့်တယ်ကြတော့အင်ဂျီ900ပေါ့ဗျာနော်။ဒါကဟို9ခုကုန်းဆိုတဲ့ရွာလေးတစ်ပါးရှိတယ်။အဲ့ဒီမှာ16လုံးပဲပါသွားတယ်။အခုမိငိမ့်နေလို့ရှိပါလိမ့်။ကြားရွာက300ရှိတာပါ။နောက်ရွာ800ရွာကောင်းရွာဆိုပြီးတော့အဲရွာကြီးကိုချိုးလိုက်တာကအင်ဂျီ1000ပါခင်ဗျ။အဲရ1000ကျော်လောက်လေးရှိတာပဲ1000ပါသွားတာပဲ။သူကတော့များတယ်။အဲခါက7ရက်နေ့ကြ
။ကျောင်းမြင့်ကျေးရွာဟာအင်ဂျီ200ကျော်ရှိတဲ့ရွာဖြစ်ပါတယ်။အဲ့ဒီအင်ဂျီ200ကျော်ထဲမှာမှအင်ဂျီ100လောက်မီးလောင်ကျွမ်းခဲ့တာပါ။တင့်တယ်ရွာကတော့အင်ဂျီ600ဝန်းကျင်ရှိတဲ့ရွာဖြစ်ပါတယ်။အင်ဂျီ600ဝန်းကျင်ရှိတဲ့ရွာမှာ900လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ရွာအတွင်းကဇပကြီးနဲ့ဇပရိုက်တွေလည်းမီးလောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိမှာတော့အဲ့ဒီကျေးရွာကဒေသခံပြည်သူအများအပြားဟာတောတွေထဲကိုပြေးဆောင်နေကြရပါတယ်သူတို့အတွက်စားတောက်နေထိုင်ရေးအတွက်အကူအညီမရကြဘူးလို့လည်းသိရပါတယ
်ပြည်သူတွေကတော့စောကြီးတွေဆောင်လိုက်ကြတာပေါ့ဗျာဆက်ဆောင်လိုက်ကြတာဗျာအဲ့ဒီပြည်သူပါကပါတွေလည်းသိခိုင်းလိုက်တော့ဘယ်ဖွဲ့တွေကမှအခုလူတွေလို့တော့ကျွန်တော်တို့ပဲဟိုအမသတင်းတွေမှာတက်မလာသေးပါဘူး
စစ်ကောင်စီတပ်ရဲ့နေမြင့်ရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာတော့ဥယျာဉ်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်ပြည်သူအရေးအတွက်ကတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှတိုးလာပါတယ်။ဒေသခံပြည်သူကာကွယ်ရေးတပ် PDF တွေဟာဒီဒေသကကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့လည်းမြန်မာစစ်တပ်ကစွပ်စွဲပါတယ်။ပြီးတော့ဒီ KIA နဲ့ PDF တွေဟာကျေးရွာကနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီဘက်ကတံပြန်စွပ်စွဲထားတာရှိပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသခိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာနေတဲ့ဒေသဖြစ်ပါတယ်။အရေးအတွက်အပြင်တော့စစ်ဘေးရှောင်ပြည်သူဥယေက8သိန်းနီးပါးရှိပါတယ်။ဒီပမာဏဟာသခိုင်းတိုင်းတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISB မြန်မာကဖော်ပြထားပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။